မြန်မာဆွေရရဲ့ယင်းနှိမ့်ညံ့မှုနဲ့ဗန္ဒာယီကဏ္ဍပြုပြင်ပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာဒီနှစ်2019နဲ့လာမယ့်2020တွေမှာအနည်းငယ်ပြန်တက်လာနိုင်တဲ့အကြောင်းကမ္ဘာ့ဘဏ် World Bank ကခန့်မှန်းပါတယ်။စီးပွားရေးတိုးတက်မှုနှုန်းကိုထိန်းထားနိုင်ဖို့မြန်မာနိုင်ငံအနေနဲ့အလေးထားဆောင်ရွက်တင်တဲ့အချက်တွေကိုလည်းကမ္ဘာ့ဘဏ်ကအကြံပြုထားပါတယ်။မြန်မာအပါအဝင်အရှေ့အာရှနဲ့ Pacific နိုင်ငံတွေကစီးပွားရေးအခြေအနေတွေကိုလေ့လာသုံးသပ်ထားတဲ့အစီရင်ခံစာတင်ပြတဲ့ဆွေးနွေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစောထက်ကအပြည့်အစုံပြောပြပါမယ်ရှင်
။မြန်မာနိုင်ငံအနေနဲ့ပြည်တွင်းပြည်ပနိုင်ငံခြားတိုင်းရဲ့ယင်းနှိမ့်ညွတ်မှုတွေကိုဆွဲဆောင်နိုင်မဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာဥပဒေတွေပြဋ္ဌာန်းသတ်မှတ်တာဗန္ဒာယီဆိုင်ရာမူဝါဒအပြောင်းအလဲတွေချမှတ်လုံဆောင်လာတာရေးကြောင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းလားလာကောင်းတချို့ရှိလာနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှ Pacific ဒေသဆိုင်ရာစီးပွားရေးပညာရှင်တွေကခန့်မှန်းပါတယ်။မကြသေးခင်ကစလို့ပြည်ပြင်ပြောင်းလဲလာတဲ့ဗန္ဒာယီဆိုင်ရာမူဝါဒတွေရဲ့တွန်းအားကြောင့်မြန်မာနိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုးဟာအခုနှစ်နဲ့လာမယ့်နှစ်မှာ 6.5 ရာခိုင်နှုန်းနဲ့အလဲအလတ်နှုန်းရှိနိုင်ပြီးပြည်တွင်းပြည်ပယင်းနှိမ့်ညွတ်သူတွေကိုပုံမဆွဲဆောင်နိုင်ဖွယ်ရှိရဲ့အကြောင်းကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။စီးပွားရေးအခြေအနေတွေဆက်ပြီးအကောင်းလာဖို့အတွက်ဆိုရင်တော့အခြေခံအဆောက်အအုံနဲ့လူသားစွန့်ရင်ရင်းမြစ်တွေဖွံ့ဖြိုးလာအောင်လုပ်ဖို့အရေးကြီးတဲ့အကြောင်းကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာစီးပွားရေးပညာရှင်အကြီးအကဲအင်ဒရူးမတ်ဆန်ကသုံးသပ်ပါတယ
် Continuing to strengthen the business environment will be a very important
စီးပွားရေးဝန်ကျင်ကောင်းတစ်ခုခံခံမှမှဆက်လက်ထားရှိနိုင်ဖို့အတွက်ပြည်ရင်းပြည်ပယင်းနှိမ့်ညွတ်မှုတွေကိုဆက်ဆောင်ထားနိုင်မယ့်နည်းလမ်းတွေချမှတ်ဆောင်ရွက်ဖို့အင်မတန်အရေးကြီးပါတယ်ကုန်ထုတ်လုပ်မှုအားတွေတိုးတက်လာအောင်လုပ်ရပါလိမ့်မယ်ဒီနည်းနဲ့ငွေကြေးအရင်းမြစ်တွေများလာအောင်လုပ်ပြီးတော့ဒါတွေကိုထိထိရောက်ရောက်ပြန်လည်အသုံးချရမှာပါဒီနေရာမှာလူစွာအရင်မြစ်တိဆောက်ဖို့ဆိုတာကိုပဲပြောရပါလိမ့်မယ်။ဒါကရေရှည်ရင်းနှီးမြှုပ်နှံမှုပါ။အလဲလက်အောက်ဝင်ငွေရှိတဲ့စီးပွားရေးကနေတိထက်ပိုတဲ့အလဲလက်အထက်ဝင်ငွေရှိတဲ့စီးပွားရေးတရက်ဖြစ်လာဖို့မှာအရေးပါတဲ့ဆွမ်းဆောင်ရည်တွေရှိလာဖို့အတွက်အခြေခံလိုအပ်တဲ့အစာအာဟာရ၊ကျန်းမာရေးဆောင်လျှောက်မှု၊စာသင်ကျောင်းတွေမှာအခြေခံလေ့လာသင်ကြားနိုင်မှုတွေပေးနိုင်ဖို့လိုပါတယ်
။မြန်မာနိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်နိုင်ငံတွေကစီးပွားရေးအခြေအနေတွေကိုလေ့လာဆန်းစစ်ထားရဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာကိုဒီကနေ့ထုတ်ပြန်တာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လဲဘလို့ပြုပြင်ပြောင်းလဲမှုတွေအလေးထားလုံဆောင်တဲ့နယ်ဆိုတာကိုကျွမ်းကျင်ပညာရှင်တွေကထောက်ပြခဲ့ကြပါတယ်။မြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကစလို့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေစတင်လုံဆောင်လာနေရမှာစိန်ခေါ်မှုတွေအများပြားဆက်ရှိနေတုံးပဲလို့လဲမစ္စတာမဆန်ကပြောပါတယ
်။ Myanmar faces some very important
မနက်ငယ်နေ့အခြေခံအဆောက်အအုံနဲ့လူစွမ်းအရင်းမြစ်ဖွံ့ဖြိုးလာအောင်လှုပ်ဆောင်ရတဲ့အပိုင်းတွေမှာအရေးပါတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတာရှိပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အရေးပါတဲ့ပြုပြင်ပြောင်းလဲမှုတွေကိုဒီအစီအစဉ်စာထဲမှာမီးမောင်းထိုးပြထားပါတယ်။ဒီနေရာမှာအဓိကအရေးကြီးတဲ့စိတ်ပိုင်းကတော့အစိုးရဘဏ္ဍာငွေတိုးလာအောင်လုပ်ဖို့ဖြစ်ပါတယ်။ပုံမှန်ဘဏ္ဍာငွေရှိအောင်လုပ်ပြီးတော့ထိထိရောက်ရောက်ပြန်လဲသုံးစွဲဖို့လည်းလိုပါတယ်။ဒါကအလေးထားဆောင်ရွက်ရမယ့်ကိစ္စတစ်ခုပါ။ဒုတိယအရေးကြီးတဲ့ကိစ္စတစ်ခုကတော့ယင်းနှိမ့်ညွတ်မှုတွေပို့ပြီးတော့ကောင်းမွန်လာအောင်လုပ်ရမယ့်ကိစ္စပါ။မနက်ကမှမကြခင်ကစလို့အထူးသဖြင့်ဗန္ဒာယီခန္ဓာမှာပြုပြင်ပြောင်းလဲမှုတွေလှုပ်လာတာကိုကျွန်တော်တို့သိပါတယ်။နိုင်ငံခြားဘဏ်တွေနဲ့ဆက်ဆက်ပြီးတော့လုပ်ကိုင်နိုင်မဲ့ဘဏ်လုပ်ငန်းဆိုင်ရာအခွင့်အလမ်းတွေလမ်းပွင့်လာတာရှိသလိုယင်းနှိမ့်ညွတ်မှုတွေကိုဆက်ဆောင်နိုင်မဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုအတော်များများလှုပ်လာတာကိုလည်းတွေ့ရပါတယ
်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာပြီးခဲ့တဲ့2019-2018ဘဏ္ဍာနှစ်အတွင်းမှာ 6.8 ရာခိုင်နှုန်းရှိခဲ့ရာကနေ 2018-2019 ဘဏ္ဍာနှစ်မှာတော့6.2ကိုကျဆင်းသွားခဲ့တဲ့အကြောင်းကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းယင်းနှိမ့်ညွတ်မှုကဏ္ဍတိုးတက်လာနိုင်ပွဲရှိနေရကြောင်း2019-2020ဘဏ္ဍာနှစ်မှာတော့စီးပွားရေးတိုးတက်မှုနှုန်းအနည်းငယ်ပြန်တက်လာနိုင်တယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းထားတာပါ။ဒါပေမဲ့လည်းပြည်တွင်းမှာနိုင်ငံရေးအခြားမတည်ငြိမ်မှုတွေအထူးသဖြင့်ရခိုင်ပြည်နယ်အတွင်းလက်နက်ကင်ပြည်ပခါတွေနဲ့ကမ္ဘာလုံးဆိုင်ရာကုန်သွယ်မှုကျဆင်းလာနေရတဲ့ရိုက်ခတ်မှုတွေကတော့မြမစီးပွားရေးကိုတက်ရောက်မှုတွေအဖြစ်ဆက်ပြီးရှိနိုင်သေးတဲ့အကြောင်းကမ္ဘာ့ဘဏ်အစီရင်ခံစာမှာသုံးသပ်ဖော်ပြထားပါတယ်